လက်ဘနွန်တောင်ပိုင်းက Hezbollah ရဲ့တိုက်ပွဲမှာအစ္စရေးတပ်သား10ဦးသေဆုံးရတယ်လို့အစ္စရေးစစ်တပ်ကဗိုလ်တပ်ခုနေမှာကြေညာပါတယ် Hezbollah ရဲ့တိုက်ခိုက်ရေးဆိုင်အခြေခံအဆောက်အအုံတွေကိုအကန့်အသတ်နဲ့မြေပြင်ထိုးစစ်ဆင်မှုစခဲ့ပြီးနောက်တစ်နေ့မှာအခုလို့ပြောတာပါဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူးကတေဆုံးသူတွေအတွက်ဝန်ထမ်းကြောင့်ဗီဒီယိုနဲ့ပြောကြားပြီးသူတို့ဟာဆိုးရတဲ့အီရန်နဲ့သူ့မိတ်ဆွေတွေကိုချေမှုန်းဖို့စစ်ပွဲဆင်နွှဲနေတာဖြစ်ပြီးတော့ဒီစစ်ပွဲနိုင်ရမှာဖြစ်ကြောင်းပြောပါတယ်အစ္စရေးကဘေရွတ်တောင်ပိုင်းဆင်ချေပုံးကိုလေကြောင်းကနေတိုက်ခိုက်တာပါလက်ဘနွန်ကျမ်းမာရေးဝန်ကြီးဌာနကတော့24နာရီအတွင်းအစ္စရေးတိုက်ခိုက်မှုကြောင့်55ဦးရဲ့မနေ့တေဆုံးရကြောင်းနဲ့အစ္စရေးကအရက်ဖက်စစ်ပံမခွဲတိုက်ခိုက်နေတယ်လို့ပြောပါတယ်အင်္ဂါနေ့မှာအီရန်ကအစ္စရေးကိုပတ်ထိန်တက်မစ္စိုင်းတုံးအလုံး200လောက်နဲ့ပစ်ခတ်ခဲ့တာနောက်ဒေတာရင်တက်မှာမှုအခြေအနေအထူးမြင့်တက်လာတာဖြစ်ပါတယ်။ဒါဟမတ်ဆောင်းဆောင်းအစ္စမဲလ်ဟနီယာနဲ့ဟက်ဆူလာဂေါန်ဆောင်းဟက်ဆန်နက်ဇရလာအသက်ခံရတဲ့လက်စားချေတာဖြစ်ကြောင်းအီရန်သမ္မတကလူမှုမီဒီယာ X မှာရေးပါတယ်။